ကြာအာဏာပိုင်ဆိုင်မှုဆိုတာနိုင်ငံသူနိုင်ငံသားကိုကာကွယ်ရမယ့်တာဝန်ကိုဆိုလိုတာဖြစ်ပါတယ်။ဒီတာဝန်ကိုစမ်းဆောင်မှုဒေသခံအစိုးရကပြက်ကွက်တဲ့အခါမှာဝင်ရောက်ဆက်ဖက်မှုနိုင်ငံတကာအတိုက်အဝန်းမှာတာဝန်ရှိတယ်ဆိုတာဟာ R2P call responsibility to protect ရဲ့အခြေခံသဘောတရားဖြစ်ပါတယ်။ကမ္ဘာ့တမိုင်းမှာနိုင်ငံခြားဆက်ဖွဲ့မှုတွေရှိခဲ့ပြီးမယ်။ဒီဝေါ်ဟာရပေါ်ပေါက်လာတာအနည်း20ကျော်ပဲရှိပါသေးတယ်။မြန်မာစစ်တပ်ကဆန္ဒပြတဲ့အရသားကိုပြစ်ကတ်နှိမ်နှင်းတော့မှမြန်မာပြည်သူပြည်သားတွေဟာနိုင်ငံခြားကကူညီဖို့တောက်ဆူလာကြတာဖြစ်ပါတယ်။20ရာစုကဆက်ဖက်မှုတွေကိုကြည့်ပြီး27ရာစုမှာဆက်ဖက်ရေးမူဝါဒရှိဖို့လိုအပ်ကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုဖီအာနန်တင်ပြလာတာကိုကနေဒါအစိုးရကကြိုဆိုပြီး2009စက်တင်ဘာလမှာဆက်ဖက်ရေးနဲ့အချုပ်အခြာအာဏာဆိုင်ရာနိုင်ငံတကာကော်မရှင်ကိုဖွဲ့စည်းပါတယ်။တနည်းကြော်ကြတဲ့အခါ2001ဒီဇင်ဘာလမှာ62မျက်နှာရှိတဲ့ R2P အစိုးရခန်းစာကိုထုတ်ဝေပါတယ်။ကော်မရှင်ထဲမှာဖိလစ်ပိုင်တပ်သားဟောင်းဖီဒယ်ရာမိုစ်လည်းပါဝင်ပါတယ်။ဒါပေမဲ့တပ်ဖြတ်ခံရတဲ့ပြည်သူကိုကာကွယ်ဖို့တာဝန်ရှိတယ်ဆိုတဲ့မူဝါဒကိုကုလသမဂ္ဂက2005မှာထောက်ခံအတည်ပြုနိုင်ပါတယ
်။နောက်6နှစ်ကြာတဲ့အခါ R2P ကိုလက်တွေ့ကျင့်သုံးပါတယ်။အာနာရှင်ကဒါဖီရဲ့လီဗျာအစိုးရကိုလိုအပ်တယ်လို့အရေးယူဖို့ကုလသမဂ္ဂလူညွန်ရေးကောင်စီက2017မှာဆုံးဖြတ်ပါတယ်။ဗီဒူအာနာရှိတဲ့တရုတ်နဲ့ရုရှားကမကန့်ကွက်လို့လီဗျာမှာဆွဲဖက်နိုင်တာဖြစ်ပါတယ်။လီဗျာကိုရုရှားကအလေးမထားပါဘူး။စီရေးအရဆွဲဖက်ခံရရင်တရုတ်စီမံကိန်း90ကျော်မှာအလုတ်လုတ်နေတဲ့တရုတ်နိုင်ငံသား3သိန်းခွဲကျော်အတွက်အန္တရာယ်ရှိပါတယ်။ဒါပေမဲ့နိုင်ငံတကာချင်ပတ်ဖြစ်နေတဲ့ဂဒါဖီကိုကာကွယ်ရင်မိမိပါဒုက္ခရောက်နိုင်တာကိုတရုတ်ကလည်းသိပါတယ်။အာရဗ်အာဖရိကနဲ့မွတ်စလင်အဖွဲ့အစည်းတွေကလည်းဂဒါဖီကိုဝေဖန်ရှုတ်ချကြပါတယ်။လီဗျားကိုအာရဗ်အဖွဲ့ကထုတ်ပြစ်လိုက်ခြင်းဖြစ်လို့အာရဗ်အာဖရိကနိုင်ငံတွေရဲ့သဘောထားကိုလုံချုံကြီးကောင်စီကလေးစားရမယ်လို့တရုတ်ကဆိုပါတယ်လီဗျားရောက်တရုတ်နိုင်ငံသားအားလုံးကိုတရုတ်ရည်တပ်ကကယ်တင်နိုင်ခဲ့ပါတယ
်ဆင်အာနာသိန်းတာကတောက်ွက်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေကတော့စီရေးအရာဝင်ရောက်ဆက်ဖက်ပြီးအကူအညီပေးတာကလူလားပါတယ်ဒါပေမဲ့ဒလိုလုပ်ဖို့အတွက်ကုလသမဂ္ဂလုံချုံကြီးကောင်စီဝင်ဗီတိုအာနာရှင်ရုရှားနဲ့တရုတ်ကမကန့်ွက်ဖို့လိုပါတယ်ဒါကြောင့်မို့စည်ရေးဆက်ဖက်မှုလုံးမဲ့အစားတိတန့်တန်ခတ်အေးယူမှုတန်တမာရေးရာကျင်ဖယ်မှုယင်းနီမြုံနန္ဒာတွေရုပ်သိမ်းမှုလက်နဲ့ပိတ်ပင်မှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံးမှာအမှုဖွင့်နိုင်ဖို့ကြိုးပမ်းသင့်တယ်လို့နယူးယောက်မြို့အခြေစိုက်ကမ္ဘာ R2P ရုံးချုပ်ကညွှန်ကြားမှုဆိုင်မွန်အဒမ်ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးမယူနိုင်အောင်တရုတ်ကအမြဲတမ်းကန့်ကွက်နေပါတယ်
ဂျန်နိုဆိုင်လို့ခေါ်တဲ့လူမျိုးအစုလိုက်အပြုံလိုက်တပ်ဖြတ်မှုနေထိုင်ရာဒေသကနေနှင်ထုတ်မှုစစ်စင်ရေးအတွင်းရာဇဝတ်မှုကျူးလွန်မှုစတာတွေကိုအရေးယူနိုင်တဲ့ဥပဒေတွေရှိပါတယ်ဂျန်နိုဆိုင်စာချုပ်ဂျနီဗာစာချုပ် ICC ရောမစာချုပ်စတဲ့ဥပဒေတွေလည်းရှိပါတယ်ဒီဥပဒေတွေကိုအသုံးပြုဖို့ R2P ပေါ်ပေါက်လာတာဖြစ်ပါတယ်ဒီဥပဒေမှာဖော်ပြတဲ့ရာဇဝတ်မှုကြီးတွေကိုအရေးယူဖို့ဒေသခံအစိုးရမှတာဝန်ရှိပါတယ်။ဒါပေမဲ့ဒေသခံအစိုးရကဒီတာဝန်ကိုထမ်းဆောင်ဖို့ပြက်ကွက်ရင်နိုင်ငံခြားအစိုးရတွေနဲ့ဒေသခံ NGO တွေကဝိုင်းဝန်းဆောင်ရွက်ဖို့ R2B လို့ခေါ်တဲ့ကာကွယ်ရမယ့်တာဝန်ကိုတီထွင်လိုက်ကြတာဖြစ်ပါတယ်။စစ်စင်ရေးအရဝင်ရောက်ဆက်ဖက်ရင်သာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုကိုရယူဖို့လိုပါတယ်။ငြင်းငြမ်းစွာဆက်ဖက်နိုင်တဲ့နည်းလမ်းတွေလည်းရှိနေပါတယ်။
ဒါကြောင့်စစ်ကောင်စီဝင်ငွေနှဲပါတော့အောင်စီးပွားရေးဒဏ်ခတ်ပိတ်ဆို့တဲ့အရေးယူတဲ့နည်းကိုသာ R2P မှာကျင့်သုံးနေပါတယ်။နောက်တော့စစ်ကောင်စီရဲ့လှုပ်ရှားမှုတွေကိုကန့်တတ်တဲ့အနေနဲ့တန်တမာရေးရာမှာဝိုင်းကျင်တာတွေလုပ်နိုင်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတရုတ်နဲ့ရုရှားကအမြဲတမ်းကန့်ကွက်မှာမို့စီးရေးအရာဝင်ရောက်ဆက်ဖက်နိုင်တဲ့ R2P ဖြစ်ဖို့ကိစ္စဟာမြန်မာပြည်နဲ့အလံဝေးနေပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နဲ့မယောင်းဖို့နဲ့ပြည်သူဆန္ဒလေးစားဖို့ကုလသမဂ္ဂအထွေထွေညီလာခံကဇွန်လ16ရက်နေ့ကဆုံးဖြတ်တာဟာအောင်မြင်မှုတစ်ခုဖြစ်ပါတယ်။ အထွေထွေညီလာခံဆုံးဖြတ်ချက်ကိုစင်ကာပူမလေးရှားအင်ဒိုနီးရှားဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကထောက်ခံပြီးထိုင်းလာအိုကမ်ဘောဒီးယားနဲ့ဘရူနိုက်တို့ကကြားနေတာဟာအာဆီယံအမင်းရဲ့အခမ်းအနားကိုအားနည်းစေပါတယ်။တရုတ်နဲ့ရုရှားကလည်းကြားနေတာမို့စစ်ကောင်စီကိုထောက်ခံသူဟာမင်းဆိုမင်းကြီးကြီးဆိုတဲ့ဘီလာရုစ်တနိုင်ငံသားရှိပါတယ်။စစ်ကောင်စီကိုကုလသမဂ္ဂဝင်နိုင်ငံအများစုကလက်မခံနိုင်တယ်လို့အထွေထွေအတင်းအမှုရုပ်ကလည်းလက်မခံနိုင်ကြောင်းအတိအလင်းကြေညာတော့ပါတယ်။ဒါပေမဲ့စစ်အင်အားမရှိတော့မှစစ်ဝါဒီချဆုံးတာကိုဂျပန်သမိုင်းကတက်တည်ပြနေတာကိုလည်းသတိထားတဲ့ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။